မြန်မာရေတပ်အကြီးအကဲဒုတိယဗိုလ်ချုပ်ကြီးသူရသက်ဆွေဟာအိန္ဒိယနိုင်ငံရေတပ်အကြီးအကဲနဲ့ညူဒေလီမြို့မှာတွေ့ဆုံပြီးတော့နှစ်နိုင်ငံရေတပ်အကြားဆက်ဆံရေးတိုးမြှင့်ဖို့ဆွေးနွေးခဲ့ပါတယ်။ဒါဟာပြောင်းလဲလာတဲ့မြန်မာနိုင်ငံရေးအနေအထားအရအိန္ဒိယဘက်ကမြန်မာနဲ့ဆက်ဆံရေးကိုတိုးမြှင့်လိုတာအပြင်တောင်တရုတ်ပင်လယ်အတွင်းမှာအိန္ဒိယနဲ့ဒီစစ်အင်အားချဲ့ထွင်လိုတာကြောင့်ဖြစ်တယ်ဆိုပြီးတော့လည်းသုံးသပ်မှုတွေရှိနေကြပါတယ်။ဒီအကြောင်းရိုက်တာသတင်းတပုတ်ကိုအခြေခံပြီးတော့ကိုအောင်အောင်ကပြောပြပြီးမှဖြစ်ပါတယ်ရှင်။
မြမရည်တဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးသူရသက်ဆွေဟာအိန္ဒိယရည်တဲ့အကြီးအကဲဗိုလ်ချုပ်ကြီးဒီဗင်ဒရာကူမာချူရှီနဲ့ဇူလိုင်လ29ရက်နေ့မှာတွေ့ဆုံပြီးအိန္ဒိယချင်းနှစ်နိုင်ငံရည်တဲ့အကြားဆက်ဆံရေးကိုပုံမတိုးမြင့်မှုဆွေးနွေးခဲ့ပါတယ်။ဒါဟာမြမရည်တဲ့အကြီးအကဲတူအနေနဲ့အိန္ဒိယနိုင်ငံကိုတရားဝင်အလဲပတ်ရောက်ရှိလာတာဖြစ်ပြီးအိန္ဒိယနိုင်ငံကာကွယ်ရေးဌာနရှိမှဂုံပြုတ်တက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်။ဒီခီးစဉ်အတွင်းဒုတိယဗိုလ်ချုပ်ကြီးသူရသက်ဆွေဟာအိန္ဒိယကာဝေးရေးဝန်ကြီးရက်ဘာရမ်ဘီလ်ကူရိန်အန်တိုနီနဲ့လည်းတွေ့ဆုံမှုအစီအစဉ်ရှိပါတယ်။အိန္ဒိယရည်တဲ့အကြီးအကဲဗိုလ်ချုပ်ကြီးဒီဗင်ဒရာကူမာချူရှီကတော့အခုလိုတွေ့ဆုံမှုဟာနှစ်နိုင်ငံရည်တဲ့အကြာပုံမှန်ဆက်ဆံရေးကိုတိုးမြှင့်ဖို့ကိုစောင့်ရွက်ဖို့ဖြစ်တဲ့အကြောင်းပြောပါရယ်။မြန်မာနိုင်ငံဟာအိန္ဒိယနဲ့နယ်စပ်ချင်းထိနေတဲ့နိုင်ငံတွေကတနိုင်ငံဖြစ်ပါတယ်။မြေပြင်၊ရေပြင်နယ်စပ်နဲ့ရေတပ်ချင်းလဲနီးနီးကပ်ကပ်ဆက်ဆံရေးရှိပါတယ်။အခုတွေ့ဆုံပွဲအတွင်းမှာတော့အခုလိုနီးကပ်တဲ့ဆက်ဆံရေးထက်ပိုပြီးနောက်တဆင့်မြင့်မှုဆွေးနွေးကြမှာပါဆိုပြီးဗိုလ်ချုပ်ကြီးဂျိုရှီကပြောပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံဟာနှစ်ကာလကြာပြင့်စွာကလေးကနှစ်နိုင်ငံတပ်ဖွဲ့တွေကြားနီးကပ်တဲ့ဆက်ဆံရေးရှိခဲ့ပါတယ်။အထူးသဖြင့်အိန္ဒိယနိုင်ငံဟာသူ့ရဲ့ပြိုင်ဘက်တရုတ်နိုင်ငံနဲ့ဒေသရင်းမှာအင်အားချိန်ခွင်ရှာညှိနှိုင်ဖို့အတွက်အရှေ့တောင်အာရှဒေသကတောင်တရုတ်ပင်လယ်တွင်းနဲ့မလက္ကာရေလက်ကြားမှာအင်အားတိုးချဲ့ဖို့ကိုလည်းဆောင်ရွက်နေတာပါ။အိန္ဒိယအခြေစိုက်1990ရွေးကောက်ပွဲလွှတ်တော်အမတ်ဒေါက်တာတင့်ဆွေကတော့အခုလိုပြောပါရစေ
။တရုတ်နိုင်ငံရဲ့စင်ဟာနဲ့ရှင်ပြိုင်နိုင်အောင်အာဆီယံနိုင်ငံတွေနဲ့ပူပြီးတော့အိန္ဒိယကတိုးလာတယ်။မကြတဲ့ငါးပြည်နိုင်ငံကိုသူတို့ဒါတို့ယူပဲကမ်းလိုက်ရင်းနေအတွက်တန်တရာပြေးမယ်လို့မနေ့ကပဲတရင်ထွက်လာတယ်။အဲဆိုတော့ကအိန္ဒိယကဗမာနိုင်ငံနဲ့လည်းအလားတူပေါ့လေ။ပင်လယ်ပင်လယ်ကိုအကြောင်းပြုပြီးပင်လယ်အုပ်ကိုအကြောင်းပြုပြီးတော့ရေတချင်းဆက်ဆံမှုကလည်းတေချာပေါက်တိုးလာမှာဖြစ်ပါတယ်။
ဒါအပြင်စီရေးတစ်ခုတည်းသာမဟုတ်ပဲဒေတာရင်းစီးပွားရေးဆိုင်ရာအခင်းချင်းတွေကြောင့်လည်းအိန္ဒိယဘက်ကအခုလိုမြန်မာနဲ့ဆက်ဆံရေးနီးကပ်လိုတာဖြစ်တယ်ဆိုပြီးတော့လည်းဒေါက်တာတင့်ဆွေကဆက်ပြောပါရစေ
။လုံခြုံရေးကာကွယ်ရေးတင်မကပဲနဲ့စီးပွားရေးအချက်အချာပေါ့လေအခုမှတဘာဝတံငွေပိုင်ဟိုတံငွေဆိုင်တွေလည်းအဲ့ထဲမှာရှိတယ်။အဲ့လာရုပ်ကအိန္ဒိယလုံနေတဲ့ဒီကလရာမျိုးဝမြေကြောင်းနဲ့စစ်တွေစီစီမံချက်တွေလည်းဘင်္ဂလားပလန်ဝါမှာရှိနေတော့ကအိန္ဒိယအတွက်လည်းအန္တမဟိုအရေးပါတဲ့အနေအထားဖြစ်တယ်။ဆိုတော့ကအိန္ဒိယကလည်းပမာနိုင်ငံရဲ့ပူပေါင်းဆောင်ရွက်မှုကိုပိုပြီးရရမှာဖြစ်တယ်လို့ပမာနိုင်ငံလည်းဒီပုံမှာချိန်ဆမယ်လို့ကျွန်တော်ယူဆနိုင်ပါတယ်။
မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံအရှိန်အဇက်နဲ့မိုင်းတထောင်ကျော်ထိစပ်နေတဲ့အိန္ဒိယနိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းအခြေကျတက်ဆွဲထားတဲ့အိန္ဒိယလက်နက်ကိုင်သဘုံတွေကိုနှိမ်နင်းဖို့အတွက်အိန္ဒိယဘက်ကမြန်မာဘက်ကအကူအညီကိုလိုအပ်နေတာအပြင်မြန်မာနဲ့နေဆက်ချင်းကုန်သွယ်မှုကနေတိကျဖြစ်နေတဲ့အိန္ဒိယအရှိမြောက်ဒေသကိုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ချင်နေတာလည်းဖြစ်ပါတယ်ခင်ဗျာ။